American သမ္မတဟောင်းထရမ့်ဟာသူ့ရဲ့ဖလော်ရီဒါအိမ်ကနေသူ့ကိုရာဇဝတ်မှုနဲ့ဒီကနေ့အိမ်ကနေရုံးတင်မဲ့နယူးယောက်မြို့ကိုရောက်ရှိနေပါပြီ။ American သမ္မတဟောင်းတစ်ယောက်ကိုရာဇဝတ်မှုကြောင်းအရတရားစွဲရုံးတင်တာဟာဒါဟာပထမဦးဆုံးအမှုလည်းဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲအနိုင်မရခင်အပြာရုပ်ရှင်ကမင်းသမီးတစ်ယောက်ကို Mr. Trump ကနှုတ်ပိတ်ခဒေါ်လာ3,300ပေးခဲ့တာနဲ့ဒီအမှုကဆက်ဆက်နေပါတယ်။ Mr. Trump ကတော့ဒီလိုဆက်ဆက်တယ်ဆိုတော့ကိုညင်းဆိုထားပါတယ်။ဒီမှုမှာမစ္စတာထရမ့်မှာရာဇဝတ်ကြောင်းတင်နိုင်တဲ့ဖြည့်ရ30ကျော်ကျွလွန်ခဲ့တယ်လို့သူ့အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးတရားသူကြီးကဆွဲတင်ထားပါတယ်။ဒါပေမဲ့ဘာနဲ့တရားစွဲဆိုမယ်ဆိုတော့တိတိကျကျမသိရသေးပါဘူး။ဆွဲချက်ကိုချိတ်ပိတ်ထားပြီးနယူးယောက်လွှတ်တော်တရားရုံးချုပ်တရားသူကြီးဂျူအန်မာချန်ရှေ့မှာဖွင့်တဲ့အခါကျမှအများပြည်သူကသိရမှာဖြစ်ပါတယ်။တခြားရာဇဝတ်မှုနဲ့တရားရင်ဆိုင်နေကြတဲ့သူတွေလိုပဲမစ္စတာထရမ့်ရဲ့လက်ဝဲကိုယူมาဖြစ်တယ်လို့တရားစွဲဆိုခံရသူတွေအယိုက်ခံရရှိတဲ့ပုံစံတိုင်းဓာတ်ပုံနဲ့အယိုက်ခံမှာဖြစ်ပါတယ်။ရုံးတင်မဲ့တရားရုံးအနီးအနားမှာတော့အသားစီတွေကိုချထားပါတယ်။ထရမ့်ရဲ့မဟာမိတ်အောက်လွှတ်တော်အမတ် Majority Taylor Greene နဲ့ New York Republican လူငယ် Club အဖွဲ့ဝင်တွေကအင်္ဂါနေ့နေ့လယ်ပိုင်းမှာတရားရုံးရဲ့ Land Pack ကနေဆန္ဒပြကြဖို့လဲစီစဉ်ထားကြပါတယ်။ထရမ့်ကိုရုံးတင်မယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့သတင်းထွက်လာပြီးခဲ့ကရန်ပုံငွေ5သန်းရရှိပြီးလိုအပ်ပေးပေါင်း6,000စည်းပေးထားပြီးကြပြီလို့ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်နိုင်ငံရဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းပြစ်လိုမှုနဲ့ရှုပ်ဝဲဆော်ရဆာလာများလက်ဝဲထားရှိမှုအပါအဝင်ကိစ္စတချို့ကိုလည်းရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးတာကိုမစ္စတာထရမ့်ကရင်ဆိုင်နေရပါတယ်။